မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အတွက်ကြုံလာရတဲ့လူသားဆန္ဒမှုပြဿနာတွေကိုပြင်းပြင်းထန်ထန်ခံစားနေရတယ်လို့လက်ရှိမှာစစ်တပ်ရက်စက်တဲ့အခြေမုံမှုခံနေရတဲ့မြန်မာပြည်သူတွေရဲ့အကူအညီတောင်းဆိုမှုကိုကမ္ဘာကနေလှည့်လို့မရှိကြဘို့စက်တင်ဘာ3ရက်30တောက်ကြနေကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့89ကြိမ်မြောက်အထွေထွေညီလာခံတက်တရကော်မတီအစည်းအဝေးမှာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ
် The world has repeatedly seen the worst brutality and inhumanity of Myanmar military.
မြန်မာနိုင်ငံရဲ့အခြေအနေဟာတနေ့တက်တနေ့ပိုးပြီးဆိုးလာနေပါတယ်။မြန်မာစစ်တပ်ကနိုင်ငံတလွှားလက်နက်ကြီးတွေတုံးပြီးရရဆက်ဆက်တိုက်ခိုက်မှုတွေ၊လေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်ပါတယ်။မြန်မာစစ်တပ်ရဲ့လူမဆန်တဲ့အဆိုးအဆုံရက်ဆက်မှုတွေကိုကမ္ဘာကလည်းထက်ထက်လဲလဲမြင်ခဲ့ရပြီးပါပြီ။ဒါကြောင့်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာပြည်သူတွေပြင်းပြင်းထန်ထန်အကူအညီတောင်းနေတာဆက်ပြီးလှည့်လည်မှုမနေသင့်ဘူးလို့ပြောသွားတာပါ။လက်တလုံးမှာပဲစက်တင်ဘာ16ရက်ကစကိုင်းတိုင်းလက်ရက်ကုန်းရွာစာတင်ချောင်းကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ကလေးငယ်9ဦးပါဝင်ဒေသခံ73ဦးသေဆုံးခဲ့ရတယ်လို့လည်းပြောပါရတယ်။စစ်တပ်အာဏာသိမ်းတာ19လရှိလာပြီဖြစ်ပြီးအခုဆိုကလေးငယ်380အပါဝင်အသက်ခံရသူ2300ကျော်ရှိတယ်လို့ဒေသခံတွေကအာဏာပိုင်တွေကဖမ်းဆီးတာထောင်ချတာနဲ့နေအိမ်ရှူတာတွေကျူးလွန်နေပြီးအဖြစ်ရှိခံတဲ့နေအိမ်အလုံးပေါင်းက28000ကျော်နေတယ်လို့လည်းကုလသမဂ္ဂကိုတင်ပြပါရတယ်။စစ်ကောင်စီကတော့နေအိမ်တွေကိုစစ်တပ်ကမီးမရှို့ဘူးလို့ညှင်းဆိုထားတာပါ။မြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကတနေ့တခြားဆိုးလာနေတဲ့အတွက်မြန်မာပြည်သူတွေကိုအကာအကွယ်ပေးမဲ့ဘယ်လှုပ်ဆောင်မှုမျိုးကိုမဆိုကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံတွေချက်ချင်းအရေးယူဆောင်ရွက်ဖို့လဲတာမကြီးဦးကျော်မိုးထွန်းကတင်ပြခဲ့တာပါ